Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဂျီရီရှာဘန်ဂျီဘရော့တာဒေတာမှာထင်းထင်းထားတဲ့အီရန်ရင်းနှီးတင်သင်းပေါ်ပြန်ထွက်သွားပါပြီ။ဆူဒန်သမ္မတဟောင်းအိုမာအယ်ဘရှီးယားကိုအကြမ်းဖက်ချဆောင်မှုဆိုင်ရာဆွဲခြင်းနဲ့ဒီကနေ့စပြီးရုံးတင်ဆက်ဆဲပါတယ်။စစ်ရောက်စင်းမှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲထားတဲ့ဒီလင်္ကာဘိုးချုပ်တူကိုသမ္မတကကြီးတက်ဦးစီးချုပ်ပြန်ခန်းထားလိုက်ပါတယ်။ဒီသတင်းတွေနဲ့လူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတန်းရောက်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကွတ်ခိုင်မြို့တွေမှာမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဒီကနေ့ဆက်ပြီးတော့ဖြစ်ပါတယ်
။ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲလူကြီးယူထားတဲ့အခွင့်အရေးစစ်ပြေးနေလက်ကျင်းတော့ဖြစ်ခဲ့ပါတယ်။အနာရောမရှိပါဘူး။
ပုံမှုကျုပ်ဇော်မင်းထွန်းပါရှင်တက်မတော်သတင်းမှန်ပြန်ကြားရေးကပြောသွားတာပါနောက်ပိုင်းသတင်းအပြည့်အစုံမကြာခင်နားဆင်ရမှာပါရခိုင်ဘက်မှာလည်းရသေးတောင်မြေပုံနဲ့ဘူးစည်းတောင်မြို့နယ်သုံးမြို့နယ်မှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပါတယ်ဒီအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာအစိုးရညီညာရေးကိုယ်စားလှယ်တွေကတော့ဒီထိုင်းနိုင်ငံချင်းမြိုင်မြို့မှာဒီကနေ့တွေ့ဆုံပါတယ်နောက်ပြီးတော့ဒီအသက်သေဆုံးရတဲ့အထိဖြစ်ရတဲ့ H1N1 ရာသီတုပ်ကွေးအကြောင်းနောက်ဆုံးရသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
ဥရောပသမဂ္ဂ EU ရဲ့တန်ခတ်အရေးယူမှုကိုချိုးဖောက်တယ်ဆိုပြီးဂျီဘရော့တာဒေသမှာဖမ်းထားတဲ့ UN ရင်းနှီးတင်သင်းပေါ်ဟာတနင်္လာနေ့မှာဂျီဘရော့တာကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရေနံပို့တယ်ဆိုတဲ့တန်တရားနဲ့ဖမ်းထားတဲ့တင်ပေါ်ကိုလွှတ်ပြောင်းပေးဖို့အမေရိကန်ကအကြိမ်ကြိမ်ဖန်ကြားတာကိုဗြိတိသျှပိုင်ဂျီဘရော့တာဒေသတာဝန်ချုပ်ကဖယ်ချခဲ့ပြီးတဲ့နောက်အခုလိုတင်ပေါ်ပြန်ထွက်ခွင့်ရသွားတာပါ။ Greece 1ဆိုတဲ့နာမည်ကနေ Adrian Doria 1လို့နာမည်ပြောင်းလိုက်တဲ့တင်ပေါ်ဟာဂရိနိုင်ငံစိတ်ကမ်းတစ်ခုစီကိုဦးတည်သွားနေတယ်လို့ဒီကြောင်သွားလောက်မှုစောင့်ကြည့်ရေးအချက်အလက်တွေကနေဒီကနေ့သိရပါတယ်။တော်မြေတောင်ဝင်ရှိသူတွေကတော့တင်မောဘဲကိုဥတီသွားနေရဲဆိုတာလူသိရှင်များအတိအပြုသေးပါဘူး။တင်မောကိုဂျီဘရော့တာရေတင်ကနေထွက်တော်ကံပေးဖို့အမေရိကန်ပြည်ထောင်စုရဲ့နောက်ထပ်ပန်ကြားချက်တစ်ခုကိုစနေနေ့နှောင်းပိုင်းအထိရခဲ့သေးတယ်လို့ဂျီဘရော့တာအစိုးရကပြောပါတယ်။တင်မောကိုထိန်းသိမ်းထားဖို့နောက်ထပ်ဘဲလိုစ조사မှုမျိုးကိုမဆိုကန့်ကွက်တယ်ဆိုတာတရားဝင်လမ်းကြောင်းတွေကနေတဆင့်အမေရိကန်အစိုးရကိုသတိပေးထားပြီးလို့ဤဝန်နိုင်ငံကြီးဌာနပြောခွင့်ရအဘက်စ်မူဆာဗီကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်။ဆူဒန်သမ္မတဟောင်းအိုမာအယ်ဘာရှာပေါ်အကျဉ်းပြတ်ချဆမှုဆိုင်ရာဆွဲချက်တွေနဲ့ခါတော်မျိုးတော်ကတရားရုံးတစ်ခုမှဒီကနေ့စပြီးရုံးထုတ်ဆစ်ဆေးပါတယ်။နှစ်30ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့ပြီးခဲ့တဲ့ဧပြီလမှာစစ်ကောင်းဆောင်တွေဘက်ကနေအာဏာသိမ်းဖြုတ်ချလိုက်တဲ့သမ္မတဟောင်းဘာရှာကိုနိုင်ငံသားငွေကြေးပိုင်ဆိုင်မှုလက်ဆောင်တွေကိုဥပဒေနဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုနဲ့ဆိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။ဆာဒီအာရေဗျကနေဒေါ်လာတန်ပေါင်းများစွာလက်ခံယူခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကိုဘာရှာကပြောခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတို့ကတရားရုံးမှာရှောက်ထားပါတယ်။အသက်85နှစ်အရွယ်ဘာရှာဟာအဖြူရောင်ရိုးရာဝတ်စုံကိုဝတ်ဆင်ထားပြီးတော့တရားရုံးအတွင်သူ့ကိုထည့်ထားတဲ့လောင်အိမ်လိုအချုပ်ခန်းထဲကနေတရားစစ်ဆေးတာကိုကြည့်နေခဲ့ပါတယ်။အခုအကျဉ်းဖြတ်ချာဆမှုဆိုင်ရာတရားခွင်ကြောင့်နိုင်ငံတကာရာဇဝတ်တရားရုံး ICC မှာဘာရှာရင်ဆိုင်နေရတဲ့ပိုပြီးဆိုးဝါးတဲ့ဆက်ဆွဲချက်တွေကနေအာရုံပြောင်းမသွားသင့်ဘူးလို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အဖွဲ့ကပြောပါတယ်။ဆူဒန်နိုင်ငံဒါဖောဒေသမှာနှစ်ပေါင်းများစွာဖြစ်နေတဲ့စစ်ပွဲကာလအတွင်းသမ္မတဟောင်းဘာရှာဟာစစ်ရာဇဝတ်မှုတွေလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်ခဲ့တယ်လို့ ICC ကဆက်ဆွဲထားပါတယ်။
IS အစိုးရဖွဲ့ခေလုံတွေရဲ့နေရာမှန်သမျှကိုအမြင့်ပြတ်ရှင်းလင်းသွားမယ်လို့အာဖဂန်နစ္စတန်သမ္မတကအခိုင်အမာပြောလိုက်ပါတယ်။အာဖဂန်နစ္စတန်နှစ်တရာပြည့်လွတ်လပ်ရေးနေ့ဖြစ်တဲ့ဒီကနေ့မှာသမ္မတ Ashraf Ghani ကအဲ့လိုပြောတာပါ။စနေနေ့နှောင်းပိုင်းကမင်္ဂလာဆောင်ပွဲတစ်ခုမှာဘုံခွဲတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း63ဦးထက်မနည်းသေဆုံးပြီး180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရဖြစ်ပြီးတဲ့နောက်သမ္မတကအခုလိုပြောတာလည်းဖြစ်ပါတယ်။ကာဘူးမြို့တော်မှာဖြစ်တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုပါသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအုပ်စုရဲ့အာဖဂန်အဖွဲ့ဝဲကပြောထားပါတယ်။ဒါပေမဲ့လည်းဒီဆိုးရွားထိတ်လန့်ပွဲတိုက်ခိုက်မှုတွေတာလီဘန်ဖွဲ့မှလည်းတာဝန်ရှိတယ်လို့သမရဂါနီကပြောပါတယ်။ကျောင်းတွေ၊ပလီတွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေကိုတာလီဘန်အဖွဲ့ကိုယ်တိုင်ကနှစ်ပေါင်းများစွာရဲဆက်ဆက်တိုက်ခိုက်ခဲ့တာပြီးတော့တခြားအကြမ်းဖက်ဝါဒီတွေတိုက်ခိုက်ဖို့အတွက်ဖန်တီးပေးထားသလိုဖြစ်နေတယ်လို့ပြောပါတယ်။မင်္ဂလာပွဲမှာဘုံခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြစ်တင်ရှုတ်ချထားပါတယ်။အ
အမေရိကန်လုပ်ငန်းတွေနဲ့ကလေးငယ်တွေအပါအဝင်အခြားသားတွေပေါ်ဒီလိုရဲဆက်ဆက်ရည်ရွယ်ချက်နဲ့တိုက်ခိုက်တာမျိုးကိုပိတ်ပင်တားမြစ်ထားပြီးခွင့်လွှတ်စရာအကြောင်းမရှိဘူးလို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။တရုတ်ဒီပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေနဲ့စီးပွားရေးမလုပ်ဖို့အမေရိကန်လုပ်ငန်းတွေကိုတားဆီးကန့်သတ်တာကိုအမေရိကန်အစိုးရကရပ်ပေါင်း90ထပ်ပြီးဆိုင်းငံ့ထားလိုက်ပါ ကိုပြောင်းမှာခက်ခဲထိခိုက်မှုတွေဖြစ်အောင်အချိန်ပိုလိုရဲဆိုတာအတိအမှတ်ပြုတဲ့အတွက်ထပ်ပြီးတော့အချိန်ပေးတာဖြစ်တယ်လို့ကုသရန်ဝယ်ယူဝင်ကြီးဝီလ်ဘာရော့ရှ်ထုတ်ပြန်ချက်မှာပြောထားပါတယ်။လုံခြုံရေးအန္တရာယ်ရှိတဲ့နိုင်ငံသားလုပ်ငန်းတွေစီကနေဆက်သွယ်ရေးပစ္စည်းတွေကိုမတုံ့ရမဝယ်ရဆိုတဲ့တမရထရမ်မီလာက အမေရိကန်လုပ်ငန်းတွေကိုလည်းဟွားဝေကုမ္ပဏီဝယ်ယူမှုပိတ်ပင်တယ်လို့အမေရိကန်လုပ်ငန်းတွေကိုလည်းဟွားဝေထုတ်ပစ္စည်းတွေမတုံအောင်တားမြစ်ခဲ့တာပါ။အဲဒီကန့်သတ်ချက်ကိုစိုင်းထားတဲ့ပထမရက်60ဒီကနေ့ပြည့်ထားတော့မှနောက်ထပ်ရက်60ထပ်ပြီးစိုင်းလိုက်တာဖြစ်ပါတယ်။ဟွားဝေနဲ့ချိတ်ဆက်ထားတဲ့နောက်ထပ်ကုမ္ပဏီ46ခုကိုပိတ်ပင်တဲ့ကုမ္ပဏီစည်းနှင်းမှာထပ်ထည့်လိုက်တယ်လ
အန္တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 639ဟိုင်းဒိုမီတာ51 kHz 585တို့ကျင်းစနေတနင်္ဂနွေမှာဟိုင်းမီတာ190 kHz 1595တို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီဝီကနေတနင်္လာညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်စီရာဇမှုတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံထားရတဲ့သတိလင်္ကာဘိုးချုပ်တူဦးကိုသတိလင်္ကာကြီးတက်ဦးစီးချုပ်ဖြစ်သမရကခန့်လိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆက်ဆွဲခံထားရတဲ့ပေါ်နိုင်ငံတကာကစိုးရိမ်နေတဲ့ကြားမှာပဲအခုလိုခန့်လိုက်တာပါ။အသက်55နှစ်ရွယ်ဘိုးချုပ်ရှာဗန်ဒရာဆီဗာကိုစီဦးစီးချုပ်များအဖွဲ့ရဲ့ဒုတိယအမြင့်ဆုံးရာထူးမှာဇန်နဝါရီလကတိုးမြင့်ခံထားပြီးတဲ့နောက်ကြီးတက်ဦးစီးချုပ်ဖြစ်သမရမိုက်ဒရီပါလာဆီရီစနာကအခုလိုထပ်ပြီးတိုးမြင့်ခံထားလိုက်တာပါ။ဘိုးချုပ်ရှာဗန်ဒရာဆီဗာကိုဒုတိယဘိုးချုပ်ကြီးအဆင့်ရာထူးတိုးမြင့်လိုက်ပြီးတဲ့နောက်ကြီးတက်ရဲ့23ဦးမြောက်ဦးစီးချုပ်ဖြစ်သမရကခံထားလိုက်ပါတယ်လို့ကြီးတဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။ဒီလင်ကပြည်ရင်းစစ်အတွင်းကြီးတဲ့တပ်မတော်ကြီးရဲ့တပ်မှုဖြစ်ခဲ့သူရှာဗန်ဒရာဆီလ်ဗာဟာတမိခွတ်ထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့နောက်ဆုံးအဆင့်တိုက်ပွဲတွေအတွင်းစစ်ရာဇဝမှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲထားပါတယ်။2009ခုနှစ်ကလုပ်ခဲ့တဲ့လုံးဝအကန့်အသတ်မဲ့ထိုးစစ်တွင်တိကျခွတ်ထွက်ရေးတပုံးတွေကိုဒီလင်ကလက်နက်ကင်တပ်တွေကအပြစ်သတ်နှိမ်နင်းလိုက်တာကြောင့်လူပေါင်း3,000ကျော်တေဆုံးထားပြီးဖြစ်တဲ့38နှစ်ကြာပြည်ရင်းစစ်အဆုံးသတ်ခဲ့ပါတယ်။ပြည်ရင်းစစ်အဆုံးသတ်ခါနီကာလတွေမှာတမီးလူမျိုးတွေအများစုနေထိုင်တဲ့ဒိရီလင်္ကာမြောက်ပိုင်းမှာအကြမ်းသားတွေကိုအစုအလေးတပြတ်တာတွေရှိခဲ့ပါတယ်။အစိုးရတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တမီးလူမျိုး4,000လောက်တေဆုံးခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တချို့ကပြောပါတယ်
။ဟောင်ကောင်မှာတနင်္ဂနွေနေ့ကလုပ်ခဲ့တဲ့သတင်းစစ်တပ်မြောက်ဆက်တိုက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ကြိုးကြောင်ပြည်စုံပြီးအကြမ်းမဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့နေရာဒီကာလတစ်လျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူ့အခွင့်အရေးတပ်ဦးကနှိုးဆော်ခဲ့တာပါ။ဒီမတိုင်ခင်အရင်သတင်းပတ်ကုံဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်တွေ့ပြီးရုံးရင်ဆန်ခတ်ဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့ဟောင်ကောင်နိုင်ငံက၄စိတ်မှာနှစ်ရက်ဆက်တိုက်ရုံးရင်ဆန်ခတ်ဖြစ်ခဲ့တဲ့အတွက်လေရင်ခီးစစ်တထောင်နီးပါးဖြတ်ခဲ့ရပါတယ်။တနင်္ဂနွေနေ့တော့ကဆန္ဒပြပွဲမတိုင်ခင်စနေနေ့ညနေဘက်မှာကနေဒါနဲ့ဥရောပသမဂ္ဂ EU ကပူးတွဲကြေညာချက်တရထုတ်ပြန်ပြီးတော့ဟောင်ကောင်လူထုရဲ့စုဝေးခွင့်ဆိုင်ရာအခြေခံခွင့်ရေးတွေကိုကာကွယ်ပြောကြားခဲ့ပါတယ်။ကနေဒါဆိုင်ရာတရုတ်တန်ရုံးကဟောင်ကောင်အရေးနဲ့တရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတာကိုကနေဒါအနေနဲ့ချက်ချင်းရက်ဆိုင်ဖို့အတွက်တန်ရုံး website မှာထုတ်ပြန်ချက်ထုတ်ပြီးတော့တုံ့ပြန်ပါတယ်။ဒီတော့တွင်းမှာပဲဒီဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူတွေမှာပါဝင်နေသူတွေကိုနိုင်ငံရေးခေါ်လုံ့ဝင့်ပေးမယ်လို့ထိုင်ဝမ်ကကွန်းလန်းလိုက်တာကြောင့်ဒီပေါ်မှာတရုတ်နိုင်ငံကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုပေါ်နိုင်ငံကတုံ့ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းတွေအပြီးထုတ်လွှင့်မယ်နားဆင်ရပါမယ်
။ဆီးရီးယားမှာတူရကီရင်တန်းတစ်ခုလေကြောင်းကနေတိုက်ခိုက်ခံရတာကြောင့်အရက်သား3ဦးထက်မနည်းသေဆုံးသွားတယ်လို့တူရကီနိုင်ငံကပြောပါတယ်။ဆီးရီးယားတပ်မတော်တွေထိ ंछ ုပ်ထားတဲ့အိုင်လစ်ပြည်နယ်ကိုရင်တန်းဥတီသွားနေခြင်းတိုက်ခိုက်ခံရတာလို့တာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားဒါမှမဟုတ်ရုရှားလေယာဉ်တွေကနေတိုက်ခိုက်တာလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။ဒီတိုက်ခိုက်မှုအပေါ်တူရကီကာကွယ်ရေးဌာနကအပြင်းထန်ပြစ်တင်ရှုတ်ချပါတယ်။ရုရှားအနာဘိုင်တွေကိုမမီလို့အချိန်ချင်းတတိပေးထားတဲ့ကြားကပဲရုရှားနိုင်ငံနဲ့ချုပ်ဆိုထားတဲ့နားလည်မှုစာချုပ်လာတွေသဘောတူစာချုပ်တွေကိုချိုးဖောက်ပြီးအိုင်လစ်ဒေတာမှာဆီးရီးယားတပ်ဖွဲ့တွေကစစ်စင်ရေးတွေဆက်လုပ်နေတယ်လို့တူရကီစစ်ဖက်ထုတ်ပြန်ချက်တခုမှပြောထားပါတယ်
။ညရာဒီကာလမှာနားထားတဲ့ဒီလွှတ်တော်အစည်းအဝေးတွေကိုပြန်ခေါ်မယ်လို့ပြောနေကြတဲ့အပေါ် ब्रिटेन ဝန်ကြီးချုပ် Boris Johnson ကဒီကနေ့ပယ်ချလိုက်ပါတယ်။ဘာသဘောတူညီချက်မှမရပဲ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရရောမဲ့အလားအလာရှိနေချင်းကုန်ပစ္စည်းတွေပြတ်လတ်တာတွေနေဆက်မှာနှောင့်နှေးတာတွေဖြစ်လာမဲ့အပေါ်သတိပေးထားတဲ့အစိုးရမှတ်တမ်းတစ်ခုကိုအပြင်ကိုပေါက်ကြားလာခဲ့ပြီးတဲ့နောက်မှာနားထားတဲ့လွှတ်တော်စည်းဝေးပွဲတွေပြန်ခေါ်ဆွေးနွေးဖို့တိုက်တွန်းမှုတွေထွက်ပေါ်နေတာပါ။သဘောတူညီချက်တစ်ခုခုမရပဲ EU ကနေနှုတ်ထွက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်သလဲဆိုတဲ့အပေါ်အစိုးရရဲ့ခန့်မှန်းချက်တွေကို Sunday Times သတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။အဆိုပါဆုံးဖြစ်လာနိုင်တာတွေထဲမှာစေဝါပစ္စည်းတွေဝင်တာအဟန်တားဖြစ်မှာလက်ဆက်တဲ့စားစာတွေရနိုင်ခြင်းရောသွားမှာရေတပ်စင်တဲ့ဓာတ်ပစ္စည်းတွေတင်သွင်းတာအဟန်တားဖြစ်တာလာနိုင်တာကြောင့်ရေတပ်ပြတ်တောက်သွားတာတွေဖြစ်နိုင်ခြင်းရှိလာမှာစားတာတွေပါဝင်ပါတယ်။အဲ့လိုဆိုးဝါးတဲ့အခြေအနေတွေဖြစ်လာမဲ့အပေါ်မှာစီးပွားရေးပညာရှင်တွေခံမှန်းထားကြတာဗိမဲ့ Brexit ကိုထောက်ခံသူတွေကတော့အဲ့ဒီခံမှန်းချက်တွေကိုချောက်အောင်ချောက်နေတဲ့ကိစ္စတွေဖြစ်နေပဲချပါတယ်။သတင်းစာထဲမှာဖော်ပြထားတာဟာဟောင်းနေပြီလို့ဝန်ကြီးချုပ်ဂျွန်ဆန်အစိုးရကပြောပြီးတော့လွှတ်တော်အစည်းအဝေးတွေကိုစီစဉ်ထားတဲ့အတိုင်းစက်တင်ဘာ3ရက်နေ့မှာပြန်ဆမယ်လို့ပြောကြားခဲ့ပါတယ်
။ကမ္ဘာဥရုယာတီပြောင်းလဲမှုကြောင့်ပျော်ကျပျက်စီးသွားတဲ့အိုင်စလန်ဒေသကတက်တန်း1900ရှိပထမဆုံးရေခဲတော်အော့ဂျိုကူးကိုနောက်ဆုံးနှုတ်ဆက်ပွဲတစ်ခုတနင်္လာနေ့ကလုပ်ခဲ့ပါတယ်။အိုင်စလန်ဝန်ကြီးချုပ်ကက်ထရင်ဂျက်ကော့စတော်ဒီယာ၊တဘာဝပတ်ဝန်းကျင်ရေရဝန်ကြီးဂုဒ်မန်ဒါ အင်ဂီ ကူဘရန်ဆန်နဲ့အိုင်ယာလန်သမရဟောင်းမေဘီရောဘင်ဆန်တို့အပါအဝင်လူတရာလောက်ဟာအော့ဂ်မီတောင်ပေါ်မှာလုပ်တဲ့အခမ်းအနားကို2နာရီကြာတောင်တက်ပြီးတော့ပါဝင်ခဲ့ကြတာပါ။ရေခဲတောင်ကိုအိုင်စလန်ဘာသာစကားနဲ့ခေါ်တဲ့ဂျိုကူးဆိုတဲ့စကားလုံးကိုနာမည်ကနေဖြုတ်လိုက်ပြီးတဲ့နောက်အခုတော့အော့ဂ်လို့ပဲခေါ်တော့တဲ့ရေခဲတောင်အတွက်အမတ်တရစာရေးထားတဲ့ကြီးပွားတစ်ချက်ကိုကလေးတွေကတက်ဆင်ကြပါတယ်။အမတ်တရကြီးပွားပေါ်မှာအနာဂတ်အတွက်စာရဆောင်ဆိုတော့ကိုပုံဖော်ရေးသားထားပြီးတော့ရေခဲတောင်တွေယူရင်းပျက်စီးလာတာနဲ့ဥရုယာတီပြောင်းလဲမှုရဲ့တက်ရောက်ချက်တွေကိုလူတွေသတိပြုမိလာစေဖို့ဤရွယ်ပါတယ်။Nordic ဒေသနိုင်ငံတွေဖြစ်တဲ့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်နဲ့အိုင်စလန်နိုင်ငံတွေကအကောင်းဆောင်တွေနဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာ-မာကယ်တို့အိုင်စလန်ကမ်းရိုးတမ်းမြို့တစ်မြို့ဖြစ်တဲ့ရေဂျာဗစ်မှာမနေ့ကအင်္ဂါနေ့တွေ့ဆုံတဲ့အခါဥရုယာတီပြောင်းလဲမှုဆိုင်ရာကိုဦးစားပေးလုပ်ငန်းတစ်ခုဖြစ်တက်မှတ်ရေးပြောဆိုမှုစီစဉ်ထားတယ်လို့အိုင်စလန်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ
။တင်လင်းလာများအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ website မှာတပြိုင်နက်တည်းနှာစင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်မှာတော့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာကြောင့်ဒေသခံတွေစားတောက်နေထိုင်အခက်ကြုံနေရပါတယ်စစ်ဘေးတိမ်းရှောင်တဲ့ဥယေကလည်းပို့တိုးလာနေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့နောက်ပိုင်းကလေးကရှမ်းမြောက်ဒေသမှာတိုက်ပွဲတွေခက်စိတ်စိတ်ဖြစ်လာတာပါအသေးစိတ်ကိုတော့ VOA သတင်းတောင်မတ်မီခသတင်းပေးပို့ထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်စိတ်စိတ်ဖြစ်လာတာနဲ့အတူပဲကျေးရွာတွေကစစ်ဘေးဒုက္ခတွေတော်တော်များများဟာနီးစပ်ရာမြို့တွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောက်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်ပလောင်ဖွဲ့ TNLA ကိုကန့်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြည်ဦးတွင်နဲ့နောင်ချိုမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တိန်းဒီလာရှိုးကြောင်မဲကွန်းလုံးစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ်
။ဒီနေ့တော့ကျွန်တော်တို့အမှားကြီးပေါ်မှာပဲအလိုလိုလုံခြုံရေးထားတဲ့အခွင့်အရေးစီစဉ်နေတဲ့ကြေငောက်ဖြစ်ခဲ့ပါတယ်။ဆန္ဒတော့မရှိပါဘူး။ခုတ်ခိုင်ရမြောက်ခတ်မှာဖတ်တာပဲတော့စိတ်ကြိုက်တာရမှမရှိဘူးလို့ဝေဖန်ထားတယ
်။ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်ကြီး20ကျော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှိုကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတိန်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်တက်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နက်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်လာရှိုမြို့အရှေ့မြောက်ဘက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကိုင်အင်အား200လောက်ကတက်မတော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာလာရှိုတိန်းဒီကုတ်ခိုင်105မိုင်ပြည်အောင်စုလမ်းမကြီးတစ်လျှောက်မှာတိုက်ပွဲ10ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့ TNL ပြောခွင့်ရဗ ဘုံမှုမိုက်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီနေ့တရင်တော့တဖြည်းပွားမှုတော့ရှိတယ်လို့သတိရတယ်ဒါပေမဲ့ဒီစရတော့မရသေးဘူးမနေ့ကတော့ရှိတော့မနေ့15 16စက္ကန့်တော့ရှိတယ်ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းညာကြီးဆက်ဖြည်လာတယ်ဒီသူစီကဒီတိုင်းမရှိနေတယ်တိုက်ပွဲကတော့ဒီတိုင်းလူတော့ပြန်ပြန်ဖြစ်လာတယ်ပြောမစင်တော့ကျွန်တော်ကသူကထိုးစစ်မဟုတ်ဘူးကျွန်တော်ကခုခါကကိုယ်စစ်ဖြစ်တယ်တပ်ပကထိုးစစ်ရလို့နေတာကျွန်တော်ဒီတော့မလို့ကျွန်တော်မှတော့ကြားပြီ
တိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဖက်ကမှစားတော့ဖို့အကက်ခဲတွေဖြစ်နေပြီးလမ်းဘက်ဆက်တဲ့ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နောက်ဖက်ကမှနေထိုင်သူဦးကျော်ဝင်က VOA ကိုခုလို
့တိဒုက္ခကတော့တကယ်ဟိုရွာပြင်းတော့ခတ်လို့မရတော့ပြည်ရဲမီးရထိုင်ရတာလဲကျူးကျုပ်တယ်စားတော့ရတာလဲဒုက္ခရောက်ကြတာပေါ့ကားသွားလာတွေလည်းမရှိဘူးလေလာချိုးဘက်ကလာတဲ့ကားတွေလည်းမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေလည်းမရှိဘူးဆိုတော့ကြားရရွာရရစာရေးတော်ရတော့နည်းနည်းခက်ခဲတာပေါ့စူတောင်းပေးပါမြန်မြန်နဲ့ခုနကလိုပေါ့ငင်းငင်းအောင်လဲစူတောင်းပေးပါတော့
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါတယ်လာချိုးမြို့မန်းစုဖုံကြီးကျောင်းတိန်နီနဲ့ကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဘုံကြီးကျောင်းတချို့နဲ့ကချင်နှစ်ချင်းခရိယံကျောင်းအချို့တွေမှာပြည်သူတွေခိုလုံနေရပါတယ်။လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်။မနေ့ကလက်နက်ကြီးကြလို့ရွာသားတိတ်ဆုံးခဲ့တဲ့ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူလူတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆယ်ရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင်ဟန်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်3ဘွဲ့ဖြစ်တဲ့ TNL တအန်းပလောင်တက်AA ရခိုင်လက်နက်ကင်တက်တဲ့ MNDA ကိုကန်လက်နက်ကင်တက်သုံးခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့တိုက်ဆုံခဲ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူး။တိုက်ပွဲတွေအတွင်းလမ်းတံတားအချို့ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်းလေးနောင်ချူလာရှိုးလန်ကဂုတ်တွင်တံတားတိန်းဒီကွန်းလုံးချင်းရွှေဟော်ပေါ်ကတံတားအမှတ်6မြင်းဆောင်31တံတားအမှတ်4မြင်းဆောင်16တံတားအမှတ်1မြင်းဆောင်14လို့ပြည့်စည်ခဲ့ရကြောင်းစောက်လို့ရဝန်ကြီးဌာနဘက်ကတင်ထုတ်ပြန်ထားပါတယ်ရှင
်မှတ်မိခါပါရှင်အခုလိုမျိုးမြမတက်မတော်ထိန်းချုပ်ထားတဲ့နေရာတွေကိုမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးလူသေးချေဒဏ်ရာရရှိတဲ့အထိဖြစ်ရတာကတော့မြမနိုင်ငံရဲ့မြောက်ပိုင်းဒေသငြိမ်းချမ်းရေးကိုထိခိုက်စေလို့တရုတ်နိုင်ငံအနေနဲ့ဆန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကတုံ့ပြန်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ငြိမ်းချမ်းရေးနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ကိုတရုတ်အနေနဲ့ထောက်ခံပြီးတော့မြောက်ပိုင်းဒေသအပြည့်ခတ်ရစဲရေးအခြေအနေကိုဆက်ထိန်းထားဖို့ကိုလည်းတရုတ်နိုင်ငံဘက်ကတိုက်တွန်းထားပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။စီတီမမှုတွေရှိနေတဲ့ရခိုင်ပြည်နယ်ထဲမှာတော့မနေ့ကတရက်ထဲမှာပဲရသေးတော်မြို့နယ်၊မြေပုံမြို့နယ်နဲ့ဘူးသီးတော်မြို့နယ်၃ခုမှာမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ AA တာဝန်ရှိတဲ့သူတွေနဲ့ဒေသခံတွေကပြောပါရယ်။တပ်မတော်ဘက်ကတော့မနေ့ကဘူးသီးတော်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေတင်းစီရရှိခဲ့တယ်လို့ပြောပါရယ်။ဒီရက်ပိုင်းတွင်တိုက်ပွဲမှာတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။အသေးစိတ်နိုင်ကိုအင်ကသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မနေ့ကတရက်ထဲမှာပဲရတိတောင်မြေပုံနဲ့ဘူတိတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမနေ့ကဩဂတ်လ16ရက်နေ့မှာရတိတောင်မြို့နယ်ထီးမှာတော့မင်းတောင်ရွာနဲ့ဒီပင်းတိုးရွာကြားမှာတစ်ကြိမ်နောက်ပြီးတော့ဒီအမဲတောင်ရွာနဲ့နတန်ဘိုးရွာကြားမှာတစ်ကြိမ်ပေါ့နော်နောက်ပြီးတော့ဒီဆစ်ရှိရင်းနေမှာပဲဒီမြေပုံမြို့နယ်ဖောက်ခုံလွာရဲ့အနောက်ဖက်ပေါ့နော်ခမ996ပေါ့နော်ပန်ရွေးချေစိတ်တန်းနဲ့ဒီကျွန်တော်တို့ရခိုင်တပ်တို့လှုပ်ရှားစစ်ကြောင်းတို့ပိုက်ပွဲဖြစ်ခဲ့တာရှိ
ဒီအခါကျဆစ်ရှိရင်းနေမှာလည်းဒူးဒီတော်မြို့နယ်ခေါင်းဖိတ်ကလားရွာရဲ့အရှိတ်အဝါဒီကနာပြည်ကြောင်းကြည့်လို့ကျွန်တော်တို့ရခိုင်တပ်တို့ကော်မန်ဒိုတွေလည်းမြည်တဲ့စီမံတက်ထွက်ခဲ့တာရှိတယ်ဆစ်ရှိရင်းနေတရက်ထီးမှာမြို့နယ်တုံးခုမှာဖြစ်တဲ့တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလည်းဒီရန်သူကောင်မြည်တဲ့မစင်းလာဦးဆန်းကြားချင်းပြီးတော့ဒါရတဲ့သူတွေအများပြားရှိတယ
်မနေ့ကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများပြားတယ်လို့ AA ဘက်ကပြောနေတယ်လို့တိကျသိမပြုနိုင်သေးပါဘူး။မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မင်းတောင်ရွာနဲ့ပြင်းတော်ရွာဟာလူကြုံရေးဆွေးရနေရတဲ့ဒေသဖြစ်လို့ရွာသားများပြားဟာစစ်ဘေးသိမ်းရှောင်နေကြရပြီးရွာထဲမှာတော့တက်ကြီးရွယ်ဦးတီတာကြံရှိနေတယ်လို့ပြင်းတော်ရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။
တိုက်ခိုက်ရွာတွေမှာအကုန်လုံးကစစ်တောင်မြို့ပေါ်မှာနေရမြားတယ်ဒီမှာကအရင်ဆုံးတက်ကြီးဟိုလေတန်းကားစီရွာရွေလောက်အဲ့လောက်ပဲကျန်နေဒီမှာကနေလွန်ကျွေးကအဲ့ဒီကမှာဟိုမကောက်တော့ဒီမြို့ပေါ်မှာပဲနေရများတယ်
ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီး
ตั้มรอดเรื่องมันจังใจยี่ปวดตัวเองมูปุ่มจุดสมิงทงอ่ะคุลูเปียวว่าเลยมันนี่ตั้มรอดเรื่องของโยเลี้ยงมาเราของโยเลี้ยงมาดีเลยไปหน้ามาตัวที่เดินไปตุ๊กเชตเลยยันดูที่กันเดินเดินเลยยันเลยยาวสิเลยอะไรสิปุ่ดีดามโยเนี่ยของโยเลี้ยงอยู่เป็นมาจ้ะไต่ปวดพี่ปวดอะไรสิบีแต่ฉันเนี่ยมาไต่ปวดพี่ปวดอะไรไม่สิบุลูตั้มรอดเบิกเปียวว่าเลย มันเองก็มีบุญอยู่เนี่ยชักชวนอยากเป็นมาเนี่ยมาเสด็จเนี่ยไอ้พวกดูไต่ปวยเป็นนั่นสวาเชื่อปวดแค่เดือดรู้กันเท่าที่เดี๋ยวขันดูกับเปียวว่าเลยเนี่ยการเราเป็นมาตัวเราจำเนี่ยยังไม่รู้ชักชวนกับมันการเราอยู่เนี่ยวันนั้นบอกชักชวนกับที่การเราเจอเลยชักชวนเราสิแต่ว่าเนี่ยเป็นองค์ละสังเกตุหนึ่งตรงอ่ะชักชวนอยู่เนี่ยจริงอ่ะสิอยู่นอกต่างไปมาที่บ้านแค่เดือดไต่ปวยมาหรอกนับไปที่ใครจะสู้มือดีสิแค่เดือดรู้ไอ้ปัญญาเยี่ยตาวง အဲ့ဒီတိုက်ပွဲမှာတော့ဒီဓမ္မပိတ္တဖက်ကနေပြီးတော့၄ဦးကြားဆုံးတာရှိတယ်။နောက်ဒီကျွန်တော်တို့ရခိုင်တပ်တွေဘက်ကလည်းပဲအဲ့ဒီတို့၃ဦးဒါတန်းကြီးနဲ့ဒီမျိုးတွေဆက်ပြေးရတာရှိတယ်။ဒီခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်စစ်တွေမြို့ပါဝင်မြောက်ပို
MCA အစိုးရကိုယ်စားလှယ်အနေနဲ့အမျိုးသားပြန်လည်သိမြင်ရေးနဲ့ငြိမ်းချမ်းရေးဘဝဌာနအနာဘီစီဘက်ကအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးဦးလာမောင်ရွှေတို့တက်ရောက်ပြီးအစိုးရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းဖြစ်တဲ့ပအုပ်အမျိုးသားလူမျိုးရေးအဖွဲ့၊ကရင်မျိုးသားအစည်းအရုံး၊ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ၊မွန်ပြည်သက်ပါတီ၊ချင်းမျိုးသားဒီမိုကရက်တစ်တပ်ဦး
ကရင်မျိုးသားအစည်းအရုံးကရန်ယူညနေပိုင်းမှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအစီအက်ဆက်နယ်လေတရားသူဆောင်ပါဖို့ရှိပါတယ်ဒီနေ့ချင်းမိုင်အစည်းအဝေးမစခင်အစီအက်ဆက်ကဗိုလ်မှူးကြီးဆိုင်ငင်းကိုဗီအိုအေကမေးကြည့်ရခါမှာတော့ငုံးစီတော့အတိအကျမသိရသေးဘူးเนาะကျွန်တော်နားလိုက်တလို့ဆိုရင်တော့ဒီအခုငင်းငင်းလုပ်ငန်းချက်ပြန်စဖို့အတွက်ဘယ်လောက်ကြာမလဲပေါ့နော်ဒီငင်းငင်းလုပ်ငန်းချက်မ
Song Pue BBSD Siwigule, Nasadia Gani, Nasaliati, and see Lemay to Tai Dinda Puerika, Chemai Masalo Dwabu Shivade, BBSD Siwipino, Asuya, Damodone, and see Pia Jitulai Puri, Tomusan Gisombu Shia Lule, Pioni Jaraba, Dinipoyo Deolai, Suya Kuzaleta Ugaro, Asuya Paga, Jengadega Tau Gana Nigealo Suvade.
မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့ဆက်စင်းနဲ့တူပဲခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်လုပ်ငန်းစဉ်အတွက်ကြီးမားတဲ့စိန်ခေါ်မှုတရားဖြစ်လာပါပြီ။လက်ရှိညီငယ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်ဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရရှိနေပါတယ်။ညီငယ်စောင့်ဝင်နေကြပါပဲခုလိ ယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သောရှင်တွေကိုကြိုးပါတယ်ခင
်မနေ့ကအင်္ဂါညတဲ့လေလိုက်စီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာ H1N1 ဂျာတီတုတ်ခွေးရောဂါကြောင့်သေဆုံးသူဘယ်လောက်ရှိသွားပြီလဲဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာတော့ H1N1 PDN09 အမျိုးအစားရာသီတုတ်ခွေးနဲ့ဆက်ဆက်ပြီးတော့သေဆုံးသူက69ဦးရှိသွားပြီလို့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ပါတယ်။သေဆုံးသူအများစုကတော့တခြားရောဂါအခံတွေနဲ့သေဆုံးကြတာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်မို့လို့ရာသီတုတ်ကွေးရောဂါလက္ခဏာခံစားရတဲ့ဆိုရင်နှီးစက်ရာဆေးဥဆေးကန်တွေကိုအမြန်ဆုံးသွားပြီးပြဖို့ကိုလည်းကျန်းမာရေးတာဝန်ရှိတဲ့သူတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ VOA သတင်းတော်ကိုထပ်အောင်ခန့်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ဇန်နဝါရီလကနေဩဂုတ်လလထိမြန်မာနိုင်ငံတဝမ်းရာသီတုတ်ကွေးယောဂါဘူတန်ရရှိသူ1300ကျော်မှာပိုးတွဲရှိသူ9ကျော်ရှိပြီးအဲ့ဒီတွေကနေ69တည်ဆုံးခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်တည်ဆုံးသူအများဆုံးကတော့လူကြီးများတဲ့ရန်ကုန်တိုင်းဒေသကြီးကဖြစ်ပြီး66ဦးတည်ဆုံးထားပါတယ် H1N1 PDN09 မျိုးအစားရာသီတုတ်ကွေးပိုးနဲ့ဆက်ဆက်ပြီးတည်ဆုံးသူအများစုကတော့အခြားယောဂါအခံတွေကြောင့်ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနဒုတိယညင်ကြိုင်မှုဒေါက်ကင်ကြီးက VOE ကိုပြောပါတယ
်။ဟိုရာသီတုတ်ကွေးကြောင့်တည်တာက8ယောက်။နောက်အသက်ငယ်တဲ့သူအသက်ကြီးလို့လည်းဒီမှာရာသီတုတ်ကွေးကြောင့်တည်တာ10ယောက်ဆိုတော့18ယောက်ပေါ့နော်။18ယောက်အဲဆို81ယောက်ကကြတော့နောက်ကသူတို့မှာဆိုရင်ဟိုယောဂရှိနေတာပေါ့နာတာရှိယောဂလက္ခဏာတွေရှိနေတာ။အဲရှိနေသူက81ယောက်ပေါ့နော်။ဒီတည်ဆုံးနေဆိုတာကလည်းကျွန်တော်တို့တည်ဆုံးနေသူတာပြောနေတာတကယ်ဆယ်ကြလို့ရှိရင်ပေးအောင်စုစုပေါင်းတက်တဲ့ကုသံခံရတဲ့သူ400တိတိရှိတယ်။အဲ400မှာကျမတို့ကြောက်ကင်းပြီးဆေးရုံဆင်းသွားတဲ့ဒီမှာ289ဆိုတော့အဲ့ဒီဟာတူတက်ပေါ့နော်။ဟိုပါပေါ့သုံးပုံနှစ်ပုံလောက်ကရာသီတောက်ကွေးရောက်ကုသံကြောက်ကင်းပြီးတော့ဆေးရုံဆင်းသွားပြီပေါ့။
တေဆုံးသူတွေထဲမှာအများစုကယောဂအခန်းရှိပြီးဆေးရုံလာရောက်ကုသတာနောက်ကျတာကြောင့်လို့လဲဆိုပါရစေ။မြန်မာအင်ဒီချင်းအာဆီယံနိုင်ငံချို့မှာလည်းရာသီတောက်ကွေးဖြစ်ပွားမှုများနေတယ်လို့အသေးပြောက်တွေလည်းရှိပါရစေ။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနကရာသီတုတ်ကွေးယောဂါကုသဖို့အတွက်အရေးပေါ်စီးကုသရေးဖွင့်လှစ်ထားပြီးကုသပေးနေပါတယ်။ဆေးရုံတိုင်းမှာရာသီတုတ်ကွေးကုသဖို့အတွက်ပြင်ဆင်ထားပြီးအချိန်မီကုသနိုင်ရင်အသက်မသေးဆုံးနိုင်တဲ့အတွက်အစိုးရမလုံမှုဒေါက်ကင်ကြီးကအကြံပြုထားပါတယ်။
ကျွန်တော်တို့ဆေးရုံတိုင်းမှာဆေးရုံကြီးတိုင်းမှာတော့ facility ICU facility အစအကုန်လုံးဒီလူနိုင်တဲ့ပတ်သက်လို့ကုသမှုဆေးဝါးပစ္စည်းအကုန်ထောက်ပံ့ထားပြီးသားဆေးရုံကြီးတိုင်းကဒီလူနာကိုကုသနိုင်တယ်ကောင်းကောင်းကန်ကန်တော့ကုသနိုင်ဒါပေမဲ့လူနာကိုယ်တိုင်ကဆေးရုံစောစောလာဖို့လိုတယ်အဲ့ဒါဆိုတဲ့အခါကျတော့ဒါကတော့ပြည်သူလူထုကိုသိစေချင်တာကတော့ရာသီတုတ်ကွေးယောဂါကတော့ကြောက်စရာမဟုတ်ဘူးဒါနဲ့မိမိမှာခုနပြောလို့နောက်ကအယောဂါရှိနေတယ်နာတာရှိယောဂါရှိနေဆိုလို့ချင်းသိချာအသိချာဆေးရုံသိချမ်းသိချာပြတာမယ်အဲ့ဒီလက္ခဏာတွေရှိတယ်ဆိုလို့ချင်းတော့ဆေးရုံတက်ရောက်ကုသမှုအများခံယူရင်တော့အသက်သေဆုံးတဲ့သူမဖြစ်ဘူးပေါ့
ရာသီတုတ်ကွေးယောဂါဆက်ဖြစ်လာပြီဆိုရင်ခန္ဓာကိုယ်ပူချိန်မြင့်တက်လာပြီးနှာရည်ကိုဖျားနာခြင်းမောပန်းအသက်ရှူခြင်းတို့ပြင်ကိုယ်လက်ကိုက်ခဲတဲ့ဝေဒနာတွေပါခံစားလာရပါတယ်။ရာသီတုတ်ကွေးဖြစ်ပွားနေပြီဆိုရင်လူများကြားသွားလာမှုကိုရှောင်ရှားပြီးသွားလာရင်လည်းနှာခေါင်းဆီးရအုပ်ထားတင်တယ်လို့ဆရာဝန်တွေကအကြံပြုပါတယ်။ဒါအပြင်ကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းရာသီတုတ်ကွေးနဲ့ပတ်သက်ပြီးရှောင်ရယ်ဆောင်ရယ်ချက်တွေကိုအမြဲမပြတ်ထုတ်ပြန်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 1965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုယုံကြည်မှုနဲ့ပါဝင်လို့ဆောင်ခဲ့တဲ့ပြည်သူ့ကျန်းမာအာဟာရစောင့်ရှောက်မှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုရင်းနိုင်တဲ့အချိုးကျစုတွေအတွက်ကို
ဒေါက်တာဇော်ဝေထူးရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်တရုတ်မြန်မာအဓိကကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့မန္တလေးမူဆယ်လမ်းမကြီးဘော်ကတိုက်ပွဲတွေကြောင့်တံတားတွေပြက်ခဲ့ပြီးတော့ကုန်သွယ်ရေးကလုံးဝနှီးပါပြတ်တောက်သွားပါတယ်။အစိုးရဘက်ကတံတားတွေကိုယာယီအသုံးပြုနိုင်မှုအတွက်အပူတပြင်းစ조사နေပေမဲ့လုံခြုံရေးစိုးရင်ချက်ကြောင့်ကုန်တင်ကားတွေခရီးမဆက်နိုင်ကြသေးပါဘူး။ဒါပေမဲ့တရုတ်နဲ့အဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်နေတာကြောင့်ဒီလမ်းမကြီးဘော်ကလက်နက်ကင်တိုက်ခိုက်မှုတွေအချိန်တိုအတွင်းအဆုံးသတ်သွားမှာလို့တော့ကုန်သွယ်တွေကမျှော်လင့်နေကြတာပါ။မူဆယ်ကနေဆက်ကုံတဲ့ကြီးဆိုင်းခင်မောင်နဲ့ဆက်သွဲပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
်အခုကျင်းနဲ့ရောင်းဝယ်ကြတာလဲဒါကုံမွန်တော့ပြတ်သွားတာပေါ့နော်ကျင်းနဲ့ရောင်းဝယ်ဆိုကျွန်တော်ဖြစ်ပြီးငါတာဖြစ်ပြီးဝလာနေကြတော့ဒီကင်ကသူကရာတိကျင်းမဟုတ်ဘူးသူအဲ့ဒါကြာပါရတော့အချားကတားတွေကြတော့ပြတ်သွားတဲ့သဘောဖြစ်သွားတော့ပေါ့ပြတ်သွားတယ်ဆိုတာကလည်းပဲသူကခုံတွေကတချို့အချင်းညုံအတက်ကုန်တွေအားလုံးအဲ့ဒီမှာပဲလမ်းမှာပဲစုပြုံနေတာပေါ့
ပြည်တွင်းကလာတဲ့ဟာတွေလည်းလာလို့မရတော့ဘူးဟိုပြည်တရားတရုတ်ဘက်ကနေဟိုဘက်သွားတဲ့ဟာတွေလည်းဟိုပိတ်မိနေမှာပေါ့နော
်ဒီတရုတ်ဘက်ကအစင်းကုန်တွေပေါ့လေနော်အစင်းကုန်အတက်ကုန်တရုတ်ဘက်ကသွားတဲ့ကုန်တွေလည်းသွားလို့မရဘူးတရုတ်ကျွန်တော်တို့ပြည်တွင်းကလာတဲ့ဒီဟာ export ကုန်တွေလည်းလာလို့မရဘူးအခုတော့လမ်းမှာပဲတချို့ကြတော့ဒါဒီမှာအားတိုက်ပွဲဖြစ်နေတယ်ဆိုပြီးနောက်ပြီးတော့ဟိုလေတရားပြတ်နေတယ်ရှိတဲ့နေရာပဲဟိုပါပေါ့ဥမာတင်ရတဲ့ကုန်ကမတင်တော့ဘူးလေတင်ပြီးအကုန်တွေကလမ်းမှာသွားပြီးတော့တော်တော်ဆယ်တော့တောင်းတင်
ကုန်းစီတိုင်းကိုမှုခိုနေကြတဲ့အလုတ်သမားတွေရောသူတို့အလုတ်အကင်အခြေအနေဘယ်လိုရှိပါသလဲရှင
်ဒီဟာကြတော့ဘယ်လိုဖြစ်လဲဆိုတော့ကုန်းစီတိုင်းတော့ဒါကိတ်ကုန်းနော်ပို့ကုန်လုပ်ငန်းနောက်ပြီးရောင်းဝယ်မှုလုပ်ငန်းကိုမှုခိုနေရတဲ့ကအဝါပေါ့တိုင်းဝိုင်းနေအလုတ်သမားတွေရတော့ဘာလို့လဲဒါတော့နားမနားနေရမှာပဲနော်နာနေရတယ်ဆိုတော့တချို့ဝူလာစားနဲ့အလုပ်လုပ်မှားနေကြတော့လားအဲ့ဒါမသိတာဘူးအဲမေစာအလုပ်တော့ကနေမှုဆိုနေလေဟွာပြီပေါ့လေတော့တန်းစားနေကြတော့ဒီချိန်မှာတော့အဲမဲ့အခက်ခဲတော့ယူဆိုင်ရမှာပဲလေ
အခုဒီဟိုဂုတ်တွင်းကတော့သူတို့ပြင်နေတယ်လို့ပြောပြီမဲ့တခြားဟာလေးတခြားတံတားတွေလည်းမနေ့တုန်းကပဲနှစ်ဆင်းလောက်ထပ်ဖြတ်ခံရတယ်လို့ပြောတော့ဒီအချိန်နေရဘယ်လောက်ကြာမယ်လို့မှန်းထားကြပါတယ်ရှင
်။အာကြတော့ဒီအမေထားလေကြတော့ဒီလိုဆက်ပြီးဖြစ်နေတော့မကောင်းတော့လေနော်။ပြင်ကြတော့ပေါ့။ပြင်ကြသွားတယ်ဆိုတော့တမုံကလည်းဒါကဒီတီတူရဲ့ရောင်းဝယ်ဖောက်ကားမှုပေါ့လေနော်။ဒါဒီလမ်းကြောင်းမှာရတော့ဒါအဲ့အဲ့လိုထိခိုက်တာဒီဒီပဲဆိုတော့ထိခိုက်မှာပေါ့လေနော်။အဓိကတော့ဒါအခြေခံဥပဒေစာတွေခြိခိုက်နိုင်တယ်ခြိနိုင်တော့ဒါဒီအခြေအနေကတော့လုံမြောက်အများဆုံးလုံမြောက်တာကောင်းပါတယ်ဗျ
Aku di Chene Pita, Aku Sangayan Niloka Sapima, Nea Donga Beshi, Esro, Di Gonzi, Dine de Mayo, Ziqua de Mayo, Didi Dada, Oh, Chene Pamia Tuja Dovalish.
Aku di Export in Bona Sine, Ziqua, you know. Didi Dada, Gablu, Pimeso, Aro, Longa, Yen, you know, Gonga, a wing. ที่จะต้องเรียกกงสีได้ไหมเราอย่างว่าเราไม่รู้ว่าจะจีรุ่งไปยาวจะตัวที่ที่ด้วยเช่นนี้ละอาทิตย์นี้สั้นมาละแค่เช่นนี้ละมั้งแล้วมุ่งเสียงลงชงเนี่ยแต่ไม่มุ่งเสียงถ้วยเราที่เดียวยังไม่เจอเราวันนี้เลยยังไม่รู้ใจกูซาถ้วยกันเลยจงดูมือว่าเนี่ยอันนี้ก็คือแบบไม่รู้ผิดอะไรไอ้ที่มาที่เจอจอมาชีเลยมีกูซาเต้าเนี่ยเลยนะ
แต่ว่าแค่ชีวิตอะเราอารมณ์เว้ยว่าเนี่ยแค่เห็นเลยชีวิตอะไรนะมุจานี่อะเราตอนนั้นเนี่ยกงสีลงเลยเว้ยเต็มไปเลยลูกไอ้ลูกไม่รู้จานี่อะอะคู่ที่เล็ดลอยพี่นี่เด้โหปรีปะขาดจ้าวเสียรูดีกงสีดีดีกว่าเช่นมาปนเนาะดีกว่าที่นานนี่เด้โหทุรุชาจะกงสีเรียนชีพอะไรสิอะคู่ว่าเราใส่เราเราดี ปกุมอะไรนะปกุมอะไรเราก็ติดยานานี่แหละจริงที่จริงเราว่ายีลงนั้นงานเช่นอะไรแบบนี้จ้ะเราแต่ในเราที่ใครชี้อะไรนะซาเราดูว่าแล้วแม่แชมป์ยีเป็นปั้นหูมาเป็นหูโมกุลันเต่าจีนเนี่ยปั้นดีลาลาเลยชี้แต่แม่คุ้มเชื่อใจเราดีดีมือในนั้นเอาไว้มาจ้ะ เนี่ยนะเขาจะรักคันนี้อะไรนะวิปันเนี่ยนะแต่ที่ข้ารอจะต้องมีนะรอที่จะแจ้งตรงนี้เศร้าลงอะไรวิปปุ่งลงไปก่อนเลยเนาะนี่ที่เนี่ยกุ้งด้วยแล้วก็ตางาเป็นส่วนวิปปุ่งลงไปเองก่อนเลยแล้วที่ผมมีคนอะไรอย่างเงี้ยอย่างไรก็ว่าปีเดียวปีบ้างอ่ะอาทิตย์เดียวเนี่ยพัฒนาได้เนี่ยมันต้องสร้างอีกแล้ว
คุณล้อเล่นมาอยู่เนื้อเนี่ยที่เป็นเนี่ยมูเซเนี่ยโอ้โหนั่งเงียบเชียวกงด้วยมู่อะอยู่ไม่รู้ชินิชิบาลเสียแล้วก็เป็นนั่งเงียบเชียวกงด้วยมู่กงด้วยมู่สกงชีมากงด้วยเจ้าเลยสุดท้ายจะบอกสิ่งเดียวดีละที่จะบอกสิ่งเดียวที่มากงอ่ะเวงมาละกงเวงมาละแล้วเราล้อเล่นเราได้ไอ้ส่วนเอ็มบอดี้เนี่ยยัดตันนี่เลยจะบอกเราสิ่งเดียว
เออคุณรู้ดีแล้วนี่เปียดตาวนี่แหละกงสีซีเซมูยัดตันนี่แหละนี่ท่าเสียรูปลูกข้ามห้างท่าว่าเลยเราจะตัวไหนมาเลยดีแล้วดีคุ้มเช่นเลยเชื่อเสนาโรตะเกลือตะเพนเน่ตะเพนตาชอบวิวสวยนี่ตัวละแต่ดีโรไปจากใครจะมีเจ้าจ่าร้องไม่ตะบอโรชีกับมันดีนะแต่แม่ดีแล้วเคยยี่ปอมาแต่ยี่โรเลย เช่นเดียวกันแม่ยี่สิบยี่สิบตัวไม่รู้หมดเลยนะยี่สิบเซนจี้อ่ะยี่แปดเซนมาเลยจีตัวไม่รู้เท่าไหร่แม่แปดเซนมาเลยจีตัวมาปะที่ผมได้เนี่ยมาล้านมาจีน้องพี่เราเที่ยวเนี่ยมาเนี่ยก็ยังโกงเลยหมดที่ล้านบ่มามีคนเนี่ยอ่ะที่ผมมาพัฒนาเนี่ยดีเดี๋ยวเราเที่ยวเหรอเราอ่ะในงานเราซื้อเราในที่ที่จะอยากเราได้ยี่สิบเซนก็
ที่ทำมาหมดแล้วแต่กีทายซีซั่นที่สักแค่สี่วันแค่นั้นก็น่าเสียงยาราพิบาลเองที่ซีซั่นก็ตอนนี้น่าจะเนี่ยมันเป็นอีกอันหนึ่งที่มาเลยจะเล่นเป็นมิทูลีเป็นมามูซามยอนาเซนัยมาเลยอ่ะคุณสบิร์บล็อกการีเบียดมีอ่ะซีซั่นก็ตั้งสเปซมาเลย ซัมซุงก็ทดแทนกล้องสีโน้ตเทนสมาร์ทโฟนที่ดีกว่าโอเคล่ะนั่นแสดงว่าในมาซีกว่าเดนอมาพิบาลเองยาวเอ็นเดตแต่โมจี Premier Assist Smartphone ဈေးကွက်မှာတော့ Note 10ဒီဖုန်းတွေကြောင့်အယောင်တက်လာမလားဆိုပြီးဈေးကွက်လေ့လာသူတွေကစောင့်ကြည့်နေကြပါတယ်စမတ်ဖုန်းတွေမှာတည်တာတဲ့စမ်းသစ်တီထွင်မှုတွေတိတ်မရှိတော့ဘူးလို့မြင်နေကြသူတွေကိုဆွဲဆောင်နိုင်မှုNote 10ဖုန်းတွေမှာဘယ်လိုမျိုးထူးခြားမှုတွေပါပါတယ်လဲဆိုတာကိုမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
Android
ဖုန်းတွေတော့လက်ကင်ဖုန်းတွေမှာရှည်တန်းရောက်နေတဲ့ Samsung ကုမ္ပဏီကသူ့ရဲ့နောက်ဆုံးထုတ်Note 10 Smart လက်ကင်ဖုန်းတွေကိုဩဂတ်လ27ရက်နေ့မှာစတင်ရောင်းတော့မှာဖြစ်ပါတယ်။ဒီတစ်ခါ Note 10အမျိုးအစားတွေကို6.3လက်မှနဲ့6.7လက်မှဆိုပြီးတော့မှအကျွေး2မျိုးနဲ့ရောင်းမှာပါ။Note 10 Plus လို့နာမည်ပေးထားတဲ့ပိုကြီးတဲ့ဖုန်းတွေက 5G ကိုရက်ကို66နှုန်းလာပိုကြားရှိခံမယ်လို့ပြောထားပါတယ်။Samsung Note ဖုန်းတွေနဲ့တွဲသုံးတဲ့ဒီဂျစ်တယ်ကဲမရာအစ်ပန်ကလည်းအဝေးထိန်ရီမုတ်ကွန်ထရိုးလို့သုံးနိုင်အောင်အသစ်ထွင်းထားပါတယ်။ဒါကြောင့်
S-Pen ကိုကင်ပြီးတော့အဝေးကနေလက်ဟန်ပြပြီးကင်မရာသုံးမလားသချင်းဖွင့်မလားဓာတ်ပုံတွေကြည့်မလားကြိုက်ရကိုရွေးချယ်နိုင်ကြပါမယ်။
In Europe, the S-Pen has always been the number one reason why people are buying the Note device, as well as the fact that it's got a large display and powerful
ဥရောပမှာနှုတ်ဖုန်းတွေကိုလူတွေဝယ်ကြတဲ့အဓိကအကြောင်းက S-Pen တွေကြောင်းပါ။ screen ပူကြီးရာရဲ့ဖုန်းရဲ့စွမ်းဆောင်မှုကောင်းတာတွေအကြောင်းလည်းပါပါတယ်။အခုတော့ပထမဆုံးချိန်အရွယ်နှမျိုးနဲ့နှုတ်တန်းကိုထုတ်ပါပါ။တချို့တွေက S-Pen သုံးရတာကြိုက်ပေမဲ့ဖုန်းကိုပိုပြီးသေးတာလူကျင်ကြတယ်ဆိုတာကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်အဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့ပိုသေးတဲ့အရွယ်ကိုပါရောင်းမှာဖြစ်ပါတယ်။ဥရောပဆိုင်ရာ
Samsung Mobile ရဲ့ကုမ္ပဏီစီးဆိုင်ရာတာဝန်ကမတ်ဟော်လိုဝေးဖြစ်ပါတယ်။ဖုန်းမျက်နှာပြင်ပေါ်မှာ S-Pen နဲ့ကိုရေးခြင်းပုံဆွဲခြင်းတာကိုလည်းရေးနိုင်ဆွဲနိုင်မှာပါ။Note 10အသစ်မှာ AR2 ရိုးဆိုတဲ့ feature အသစ်လည်းထည့်ထားပါတယ်။ဖုန်းအရှိဘက်ကကင်မရာသုံးပြီးတော့ augmented reality နည်းပညာနဲ့ဒီဇိုင်းတွေထွက်နိုင်ဖို့လုပ်ထားတာပါ။ iPhone ရဲ့ S10 မှာလို့နှစ်ချက်ထိုးတဲ့အပေါက်လေးမပါတော့သလိုမြင်ကွင်းကျယ်ဓာတ်ပုံဗီဒီယိုရိုက်နိုင်တဲ့ wide angle lens camera လည်းပါပါတယ်။အနောက်ဘက်မှာဆိုရင်ကင်မရာကစုစုပေါင်း၄ခုရောင်ပါတာပါ။ဩဂတ်လ23ရက်မှာစရောင်းမဲ့ Note 10 smartphone တစ်လုံးကို $950 ပေးရမှာဖြစ်ပြီးတော့ Note 10 Plus တစ်လုံးကိုတော့ $1100 ကျမှာပါ။ 5G ကွန်ရက်ချိတ်နိုင်တဲ့ Note 10 Plus ဈေးကတော့ $1300 လောက်ကျမှာဖြစ်ပါတယ်။စမတ်ဖုန်း အသစ်တွေအရောင်းမသွက်ဖြစ်နေချိန်မှာ Note 10 ဖုန်းတွေဘလောက်ရောင်းရမလဲဆိုတာကိုလည်းဈေးကွက်မှာစိတ်ဝင်စားနေကြပါတယ်။CCS Insight ဈေးကွက်သုံးသက်တဲ့လုပ်ငန်းကဒီဥက္ကဋ္ဌ Marina Kotchiva ကခုနောက်ပိုင်းလူတော်တော်များများကဖုန်းသက်လဲဖို့တိတ်ဆိတ်မဝင်စားကြတော့ဘူးလို့သုံးသပ်ပါတယ်။
Every new device offers something new and the innovation in mobile phones hasn't stopped. What happened is that it's hard
to see တိတ် တိုင်း မှာ တော့ အသစ် စမ်း တွေ ပါ တာ ပါ ပဲ. ဖုန်း သစ် တွေ စမ်း သစ် တီထွင် တာ က တော့ ရက် မ တော် ပါ ဘူး. ခက်ကြက ဖုန်း သစ် တွေ က အရင် တစ် နှစ် 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 လောက် ကတည်း က ထုတ် ပြီး တာ ဖုန်း တွေ နဲ့ အမြင် သိပ် မ ကွာ တော့ ဘယ်လောက် ထူး သွား တယ် လဲ ဆို တာ ကို လူ တွေ က တိတ် တတိ မ ထား မိ ကြ တော့ တာ ပါ. ဖုန်း သစ် တွေ မှာ အသစ် စမ်း မ ပါ ဘူး လို့ မြင် လာ ကြ ပါ တယ်. software update တွေ က လည်း ရှိ နေ တော့ ကို သုံး နေ တဲ့ ဖုန်း ကို ဖုန်း သစ် နဲ့ လဲ သုံး ဖို့ တိတ် စိတ် မ ဝင် စား ကြ တော့ ပါ ဘူး.
Samsung ရဲ့ Note 10 ဖုန်း သစ် တွေ က 5G ကွန်ရက်ချိတ်နိုင်မှာရဲ့ကင်မရာ ပို ကောင်း လာ တာ ရဲ့ ကြောင့် ဖုန်း ဝင် သူတွေ ကို ပို ဆွဲဆောင် နိုင် မယ် လို့ Samsung က မျှော် လင့် နေ ပါတယ်. အမေရိကန် နဲ့ တရုတ် နိုင်ငံ သား ဖြစ် နေ တဲ့ ကုန်သွယ် ရေး ပြဿနာ တွေ ကြောင့် တရုတ် က Huawei နည်း ပညာ လုပ်ငန်း ကြီး ထိခိုက် နေ ချိန် မှာ ပြိုင်ဘက် Samsung က Note 10 ဖုန်း သစ် တွေ နဲ့ အမြတ် ထုတ် နိုင် မယ် လို့ လည်း ခန့်မှန်း ကြ ပါတယ်. video နဲ့ ဓာတ် ပုံ တွေ အရေသွေး ကောင်း အောင် ရှိုင်း နိုင် ဖို့ ကို အသာ ပေး ထား တဲ့ Huawei ဖုန်း တွေ ကြောင့် smartphone ဈေးကွက် မှာ Samsung ပြီးရင် Huawei က ဒုတိယ နေရာ မှာ လိုက် နေ တာ ပါ. ဈေးကွက်ထဲမှာ တန်ပိုးနဲ့ smartphone မျိုးတွေ အရောင်းသွက်ပေမဲ့ dollar 1000 ချီ လောက် ပေး ရတဲ့ premium အဆင့် smartphone တွေကတော့ ဘယ်တစ်စိတ်ပဲ ဖြစ်ဖြစ် အရောင်းတက်နေ ပါတယ်. ဈေးကြီး ပေး ဝယ်ထား ရတဲ့ ဖုန်း တွေကို လူတွေက လွယ်လွယ်နဲ့ လဲမကင် ကြတော့ တာနဲ့ ပတ်သက်လို့ Marina က အခုလို ထောက်ပြပါ ပါတယ်.
And there are two main reasons for that. One is the slowdown of this perceived innovation. Again, innovation hasn't stopped. But the perception of innovation
အဓိကအကြောင်းကတော့ နှစ်ချက် ရှိ ပါတယ်. တစ်ချက်က တိတိတသာ ထူးသွားတဲ့ တီထွင်မှု အသစ် တွေ ရှိတယ် လို့ သိပ် မမြင် ကြတော့ ပါဘူး. တကယ်တော့ စမ်းသစ် တီထွင်မှု တွေက ရက် မ သွား ပါဘူး. ဒါပေမဲ့ လူတွေ ရဲ့ အမြင် မှာ သိပ် မထူးဘူး လို့ မြင် ကြတော့ လက်ရှိ ကိုင် နေတဲ့ ဖုန်း တွေ ကို ပြောင်း မ သုံး နိုင် ကြ ပါဘူး. နောက် တစ်ချက် ကတော့ ဈေး ပါ. premium အစ်စ် ဖုန်း သစ် တွေ ရဲ့ ဈေး က မ သေး ပါဘူး. ပြီးခဲ့တဲ့ 2 နှစ် အတွင်း မှာ ဈေး တွေ ပိုးပို့ ကြီး လာတာ ကြောင့် ဈေးကွက် မှာ အရောင်း မ သွက် လာ ပါဘူး.
ဒီလို အခြေအနေ မျိုး မှာ Samsung က premium အစ်စ် Note 10 smartphone တွေ ကို ဈေးကွက် တင်တာ ဖြစ် ပါတယ်. နည်းပညာဆိုင်ရာ ပစ္စည်း တွေ ကို သုံးသက်တဲ့ CNET online website ရဲ့ အကြီးတန်း editor Dan Ackerman ကတော့ Samsung ထုတ် smartphone တွေ တိတိတသာ ထူးကြလာတယ်လို့ ပြောပါတယ်.
For the last couple of years, Samsung products, especially their phones, they've improved. They've been incremental steps. They may be
ဒီရက် တနည်းနည်း တွင် Samsung ထုတ် ပစ္စည်း တွေ အထူးသဖြင့် ဖုန်း တွေ တိုးတက် လာ ပါတယ်. ဖြည်းဖြည်းချင်း တိုးတက် လာ ပါ. Note phone တွေ နဲ့ ပတ်သက်လို့ ရင်က ပြဿနာ တွေ ရှိ ခဲ့တော့ Samsung ကုမ္ပဏီက မဖြစ် မနေ ထူး အောင် လုပ် ရမယ်လို့ သဘော ထားတယ် ထင် ပါတယ်. လွန်ခဲ့တဲ့ နှစ် ပိုင်း တွေ တုန်းက သူ့ ဖုန်း တွေ မှာ battery ပြဿနာ တွေ ရှိ ခဲ့ ပါတယ်. ထွက်မယ်လို့ ကြော်ညာ ထားတဲ့ Galaxy 4 ခေါက်ဖုံးတွေရဲ့ screen နဲ့ပတ်သက်လို့လည်းခေါက်တဲ့နေရာမှာပြဿနာရှိတယ်ဆိုပြီးအစမ်းသုံးဝင်ရသူတွေကပြောကြလို့မထုတ်သေးပဲရက်ရွှေလိုက်ပါတယ်။စောင်းဦးပေါက်တော့ထွက်မယ်လို့ထင်ပါတယ်။တကယ်ထွက်လာရင်တော့တကယ်ကိုထူးခြားတဲ့တီထွင်စမ်းသစ်မှုဖြစ်မှာပါ။
September မှာရောင်းမယ်လို့ကြေညာထားတဲ့ခေါက်ဖုံးတွေကိုဈေးကွက်မတင်နိုင်သေးခင်မှာ Samsung ကဒီနှစ်ဒုတိယပိုင်းစရောင်းမယ့်နောက်တန်းဖုန်းတွေကသူတို့ကုမ္ပဏီအတွက်အရေးကြီးဆုံးကုန်ပစ္စည်းလို့ပြောနိုင်ပါတယ်။ ဖုန်း design ကတည်တည်တတ်တာမထူးကြပါပေမဲ့အထဲမှာထူးခြားချက်တွေရှိနေတယ်လို့ဒန်အယ်ဂါမန်ကပြောပါတယ်။
ဘယ်လိုစေမှာတော့ဖုန်းပုံက design နဲ့ပတ်သက်လို့ပုံသစ်တွေထွက်မလာပဲတန့်နေပါတယ်။ဒါကြောင့်သူများထက်ထူးနေဖို့ဆိုရင်အသေးအဖွဲလေးပဲဖြစ်ဖြစ်စမ်းနေဖို့လိုပါတယ်။အခုနောက်တန်းအစ်တင်မှာတော့ S Pen Digital Key ကအ Waiting Remote Control လို့လည်းသုံးလို့ရမယ်ဆိုတော့တော်တော်လေးသုံးဝင်မယ်ထင်ပါတယ်။ သူတို့ဖြင့်၃ချောင်းထောက်ထရိုက်ပေါ့၃မီဗီဒီယိုရိုက်တဲ့သူမျိုးဆိုအဝေးကနေဒီခဲရန်၃မီနီးကပ်ဇူးဆွဲတာမျိုးဗီဒီယိုကနေဓာတ်ပုံရိုက်ဖို့ပြောင်းတာမျိုးလုပ်နိုင်ပါလိမ့်မယ်။နောက်တစ်ခုကပိုကြီးတဲ့အမျိုးအစားမှာ 5G ကိုရဲနဲ့ချိန်နိုင်မယ်ဆိုတဲ့အချက်ကလည်းထူးပါတယ်။5G အဆင့်၃နိုင်မယ်ဆိုတဲ့ဖုန်းမျိုးကတိတ်နေပါသေးတယ်။ကျွန်တော်အနေနဲ့တော့နောက်ကျရင်လိုမှဖြစ်ပေမဲ့လောလောဆယ်တော့မလိုသေးပါဘူး။ဒါပေမဲ့ ဘာမှမဆိုရှေ့ပြေးနေတဲ့လူမျိုးကတော့5G ဖုန်းပထမဆုံးကိုင်နေဆိုတာမျိုးဖြစ်ချင်လို့ကိုင်ကြပါလိမ့်မယ်။
Apple ကလည်းမကြခင်မှာ iPhone အသစ်ထွက်မယ်လို့ဈေးကွက်လေးလာသူတွေကပြောပါတယ်။ဒါပေမဲ့ 5G ကိုရဲ့ချိန်နိုင်တဲ့ဖုန်းမျိုးတော့မဟုတ်သေးပါဘူး။လောလောဆယ်မှာတော့ပိုသေးတဲ့အရွယ်ပါဝယ်နိုင်မဲ့ Samsung ရဲ့ Note 10 smartphone တွေက premium
အဆင့်ဖုန်းအယောင်းဈေးကွက်မှာအယောင်းတက်လာမလားဆိုတာဈေးကွက်လေးလာသူတွေစောင့်ကြည့်နေကြပါတယ်။အပတ်စဉ်တနင်္လာညတိုင်းတင်ဆက်ပေးနေတဲ့မဆုမျက်မှုရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစီဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့တရုတ်ပြည်မှာပြတဲ့စီးရင်မှုတိုက်ဖြတ်ရေးမှတ်တမ်းရုပ်မြင်သံကြားစီစဉ်ပြီးတော့ဗစ်တိုးရီးယားစီးခရက်အတွင်းခံကုမ္ပဏီကပထမအဦးဆုံးခန့်လိုက်တဲ့လိန်ပြောင်း model ဒီလိုမျိုးကဘာတော်လောကထင်ပေါ်ကျော်ကြားသူတွေနဲ့နှုတ်ပြနာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်။ပြည်နယ်ငယ်ကလူငယ်လူရွယ်ကျေးလက်တာဝန်ရှိသူတွေဟာ စင်းရဲမိသားစုတွေကိုအကူအညီပေးနိုင်ဖို့အားကျလေးစားစရာတွေလုပ်ခဲ့လို့ Voice of the Frontline China's War on Poverty တရုတ်ပြည်ကစင်းရဲမွေးတည်မှုတိုက်ဖြတ်ရေးကြောင့်မှတ်တမ်းရုပ်ရှင်အစီအစဉ်တင်ဆက်တဲ့ Robert Kong ကပြောသွားပါတယ်။
And you know the family we went to was extremely poor. The outhouse was there, and you saw that, and you know the things that are.
CCTN and PBS ဆိုကြတို့က တင်ဆက်တဲ့အိမ်မှတ်တမ်းရုပ်ရှင်ကို 2019 ဇူလိုင်လ 30 ရက်နေ့က American ပြည်အောင်စုမှာပထမအဦးဆုံးကျင်းပြသသွားခဲ့တာပါ။တရုတ်ပြည်ရဲ့စီးရင်မှုတိုက်ဖြတ်ရေးလုပ်ငန်းတွေတဲ့ကိုထထဲဝင်ဝင်ရုပ်တံအစီအစဉ် တစ်ခုဖြစ်တဲ့အမေရိကန်ရုပ်တံလိုင်းကနေရိုက်ကူးပြသတာဒါပထမအဦးဆုံးကျင်းဖြစ်ပါလိမ့်မယ်။CCTN ရုပ်တံလိုင်းနဲ့ ဒီ အစီအစဉ်ကိုတင်ဆက်တဲ့ Robert Kong မေးမြန်းခဲ့မှာတော့တရုတ်နိုင်ငံအနောက်တောင်ဘက်ကွေးကျုံပြည်နယ်မှာသူရိုက်ကူးရေးလုပ်တော့အမှတ်တရဖြစ်စရာအတွေ့အကြုံတွေကို Mr. Robert Kong ကပြောပြထားတာပါ။ကျေးလက်ဒေသတာဝန်ရှိသူတူဦးရဲ့စိုက်ကဲနောက်လိုက်ပြီးတော့စင်စင်ရဲ့နေနေကြရတဲ့တရုတ်ကျေးလက်ဒေသကိုသူရောက်ခဲ့တာလို့အဲ့ဒီမှာပြောပြပါတယ်။ကွေးကျုံပြည်နယ်ကကျေးလက်နေပြည်သူတွေကိုစီးရင်မှုတိုက်ဖြတ်ရေးအစီအစဉ်အောက်မှာတရုတ်အစိုးရကစောက်ပေးထားတဲ့နေရာတွေကိုပြောင်းရွှေ့ဖို့လုပ်ပေးတာတွေသူမြင်ခဲ့ရပါတယ်တဲ့။ အဲ့မှာလူနေမှုစနစ်ပို့ပြီးတော့ကောင်းကောင်းမွန်မွန်ဖြစ်မယ်ဆိုပေမဲ့လည်းတချို့ကမပြောင်းချင်ကြပါဘူး။ခုနပြောသလိုပဲတရုတ်ကျေးလက်တာဝန်ရှိသူတူဦးရဲ့စိုက်ကဲနောက်ကလိုက်ပြီးတော့ကျေးလက်ဒေတာလမ်းကျန်းတွေကိုမောင်းပြီးအဲ့ဒေတာကနေကိုတွားရောက်တွေ့ဆုံနောက်ပြီးရွှေ့ပြောင်းပေးကိုစီးယုံဆောင်ရွက်တာတွေကို ဒီရောဘတ်ခွန်ကလိုက်ပြီးတော့မှတ်တမ်းယူရိုက်ကူးခဲ့တာပါ။စီးရင်မိသားစုတွေအားလုံးကိုကြိရှိဆောင်ရှောက်ဖို့တာဝန်ရှိသူတွေအဲ့ဒီကျေးလက်ဒေတာတွေစီထိတွားရောက်ကြရပါတယ်။အဲ့ရမိသားစုတွေဟာအတော့ကိုချွတ်တဲကြတာပါ။ အပြင်မှာဆောက်ထားတာတွေကတွေ့ရတဲ့အတိုင်းပဲလေ။အဲ့ရအမျိုးသမီးကိုကြည့်ပါ။သူတို့မှာရှိတာလေးကမဖြစ်စလောက်။ဒါပေမဲ့လည်းသူတို့ဘဝကိုသူတို့ရအောင်ရက်တည်ရကြပါတယ်လို့ Robert Kong ကပြောသွားပါရင်စီးမှုတိုက်ဖြတ်ရေးလုပ်ငန်းတွေအကူအညီပေးနေတဲ့လူငယ်လူရွယ်အမျိုးသားအမျိုးသမီးလေးတွေသူတို့အများစုကမျိုးတွေပေါ်မှာခြေပြန်းလာပေမဲ့လေဒီခြေလက်ဒေသတွေတွားရောက်ပြီးအကူအညီပေးနေကြတဲ့ပုံမှာတော့ Mr. Kong ကအတော်လေးအားကျလေးစားစရာဖြစ်ခဲ့ပါတယ်တဲ့။
When I first started that, to learn about it, when I met
တို့လေးတွေငယ်ရွယ်တဲ့အရာရှိတွေဖြစ်ပေမဲ့လေဒီလိုမျိုးစင်းရဲတာတွေကိုအကူအညီပေးဖို့စိတ်ပိုင်းဖြတ်ဆောင်ရွက်တာတွေဟာ ကျွန်တော်အတွက်အတော်ကိုအထင်ကြီးလေးစားစရာဖြစ်စေတယ်လို့ပြောပါတယ်။သူပထမဦးဆုံးလေးလာတော့ကသူတို့တွေကတချို့နဲ့တွေ့ရခါမှာအဲ့ဒီကအမျိုးသားအမျိုးသမီးလေးတွေကအသက်20ကျော်ကျော်လောက်ပဲရှိကြတာအများစုကမျိုးကြီးတွေကပါ။လူငယ်တွေဖြစ်ကြတော့အစိုးရဌာနတွေမှာအောက်ခြေအဆင့်တာဝန်ရှိသူတွေပေါ့တဲ့။သူတို့ရွာတွေကိုစင်းရင်တပတ်နှစ်ပတ်ပြီးရင်ပြန်လည်ကြလိမ့်မယ်လို့ကျွန်တော်ထင်ရတာ။ဒါမှလည်းဘယ်ဟုတ်မလဲ။ဒီမျိုးသားမျိုးသမီးလေးတွေဟာနှစ်နှစ်အပြည့်ပုံမှန်အဖြစ်အိမ်မှာအလုပ်လုပ်ကြရပါတယ်လို့မစ္စတာခွန်းကပြောသွားခဲ့ပါတယ်။ကမ္ဘာနိုင်ငံပေါင်း100ကျော်မှာကြည့်လို့ရတဲ့ဒီမှတ်တမ်းရုပ်တံကိုအများကချီးကျူးကြပြီးတော့ဒီကွာလုံးအတိုင်းအတာနဲ့ဆိုရင်တော့တပတ်လောက်အချိန်အတွင်းမှာပဲကြည့်ရှုတဲ့သူပေါင်း6တန်းကျော်သွားခဲ့ပါတယ်ရှင်။ I'll have my own yacht. I'll have my own jet. Take it on the side and prop red. လိန်တို့ချစ်သူရဲ့အခွင့်အရေးအများနဲ့တန်းတို့ရရှိဖို့ကြိုးစားလာကြတာတွေအချိန်မြင့်လာတဲ့အလျောက်အခုလည်း American Fashion အတွင်းရန်တစ်စိတ်ဖြစ်တဲ့ Victoria's Secret အတွင်းရန်ကုမ္ပဏီဟာလိန်ပြောင်းထားတဲ့မော်ဒယ်တယောက်ကိုပထမဦးဆုံးငှားရမ်းလိုက်ပါတယ် Victoria's Secret ထိတ်တန်းရရှိတယောက်ကလိန်ပြောင်းထားတဲ့အမျိုးသမီးတွေအတွက်သူတို့ထုတ်တဲ့ကုန်စည်စီးတွေမရှိဘူးဆိုတာမျိုးပြောလိုက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူအကြီးကျယ်ပြန်တောင်းပန်ရပြီးတဲ့နောက်မှာအခုလိန်ပြောင်းမော်ဒယ်မလေးကိုငှားလိုက်တာဖြစ်ပါတယ်Valentina Sampio ဟာ Brazil နယ်ပယ်ဖြစ်ပြီး VS Pink ကြော်ညာတွေမှာပါရလို့သူ့လိုပဲလိန်ပြောင်းမင်းသမီးတစ်ယောက်ဖြစ်တဲ့ Lavrinkoska သူ့ရဲ့ဓာတ်ပုံအောင်မှာ Wow finally နောက်ဆုံးတော့ဖြစ်လာပါပြီဆိုပြီးတော့တွေးရထားတာတွေ့ရပါတယ် Victoria's Secret ရဲ့နာမည်ကြီး Fashion Show မှာလိန်ပြောင်းထားသူတွေဘာလို့မပါလဲဆိုရင်သူတို့ show ကတကယ်ကိုစိတ်ကူးရင်ဆန်တဲ့စမ်းချင်လာပါတဲ့ show ဖြစ်လို့ပဲဆိုပြီးတော့ Victoria's Secret ရဲ့ဈေးကွက်တာဝန်ခံက Vogue Fashion Magazine မှာပြောသွားလို့ဝေဖန်တဲ့အကြီးအကျယ်ထွက်ခဲ့တာဖြစ်ပါလိမ့်ရှင်ဒီတက်တဲ့ရောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ I'll have my own
yacht. I'll have my own jet. မေးတာကြောင့်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်တရေလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှာမှာတော့ဒေါက်တာဇော်ဝေထူသူဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီရောက်ဆက်ပြီးကျမကိုအေးပါလာတာနဲ့ကျွန်တော်တို့လူမှုဘဝကြီးရဲ့အဲ့ဒီဟာနဲ့ယဉ်ထဲမှာဖြစ်ပေါ်မိတဲ့အတွေ့အမြင်တချို့ကိုပဲပြန်ပြောပြဖို့စဉ်းစားမိပါတယ်ပထမဆုံးအနေနဲ့စဉ်းစားမိတာကျွန်တော်လှုပ်တင်ဆရာဝန်ဘဝတော့အဖြစ်ပြက်ကလေးတစ်ခုပါဒီနေ့မှာပြင်းထန်တဲ့နာရာချုပ်တဲ့မူယောဂဝေနာခံစားနေရတဲ့ကလေးတယောက်စိတ်ဝင်ရောက်လာပါတယ်။အဲ့ဒီအချိန်မျိုးမြင်ရတော့ဘလောက်ချိန်နေစိုးနေတဲ့ကလေးတွေအပြင်မှာဘလောက်များရှိနေလိုက်မလဲ။ဒီကလေးရောစိတ်ဝင်အောင်ဆင်းသွားပြီးတဲ့နောက်အာရပြေအောင်စားစရာမရှိရင်ဘလို့လုံများပြန်ကောင်းမှမလဲ။ဒီလိုကလေးပေါင်းများစွာကိုစိတ်ဝင်ရောက်လာတော့မှစိတ်ကူရတာမျိုးမဟုတ်ပဲချုပ်တင်ပြီးကုညီခဲ့တဲ့ပြီးနိုင်တဲ့နေရာမှာဆိုရင်သိကောင်းပါပဲလို့တွေးခဲ့မိတယ်။အလိုတွေအလိုယုံကြည်ချက်တွေနဲ့ပဲကျွန်တော်ကုလသမဂ္ဂအဖွဲ့အစည်းမှာအလုပ်လုပ်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်မှာပြည်ခင်များနဲ့ကလေးများအတွက်အာဟာရအစီအစဉ် HIV TB ဝေနာရှင်များနဲ့သူတို့ရဲ့မိသားစုတွေအတွက်အာဟာရအစီအစဉ်တွေမှာအလုပ်လုပ်နေတော့2008ခုနှစ်နာဂစ်မွန်နိုင်တိုက်တော့အရေးပေါ်ကူညီခဲ့တဲ့အတွက်ကိုအွန်လိုင်းတိုက်ပြီး3ရက်အထက်မှာ ARI ခံကိုဆင်းခဲ့ပါတယ်။အတိဒုက္ခအလောင်းရောက်နေတဲ့လူတွေမှာစားစရာအစာအာဟာရလုံးဝပြတ်တောက်နေပါပြီ။အာဟာရရရှိဖို့ကအဲ့ဒီအချိန်မှာအလွန်အလွန်ကိုအရေးတကြီးလိုအပ်နေခဲ့ပါတယ်။ကုလသမဂ္ဂရဲ့လူရမ်းမှုနဲ့အရင်နဲ့စားနိုင်တဲ့အရေးပေါ်အာဟာရတုပ်တွေ၊နောက်ကလေးတွေအတွက်အာဟာရမြင့်ဘစ်ကစ်တွေနဲ့စံတန်းချိန်ပေါင်းများစွာကိုလူများလက်ထဲရောက်အရေးပေါ်စီစဉ်ဝင်းကပေးနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ဒီတုန်းကဆိုရင်နေ့တိုင်းကမနေ့9နာရီခွဲလောက်ကနေညသကောင်ကျော်လောက်ထိမနာတမ်းကျွန်တော်တို့တွေလုပ်ခဲ့ကြအပြင်မမောနိုင်ပါဘူး။ဘာရရဲ့တက်ဆက်ဖို့ဘလောက်ထိအရေးပါလဲဆိုတော့ကိုယ်ရရင်လည်းဒီပြည်နယ်ကစားခဲ့ရတယ်လို့ကိုနိုင်ငံသားလူပေါင်းများစွာထိခိုက်ကံစားရတဲ့အချိန်သူတို့အလိုအဆုံးအချိန်မှာကိုတက်နိုင်တဲ့နေရာကဏ္ဍလေးကနေကူညီပေးနိုင်တဲ့ကိုရည်တည်ချက်ကိုလည်းကြုံကြည်အမှတ်ရနိုင်ပါတယ်။နောက်အမှတ်ရမိတာတစ်ခုက
ကျွန်တော်ကုလသမဂကလေးများရဲ့ဘုံငွေဖွဲ့မှာလုပ်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်တဲ့ဖာရာဆီစဉ်များကိုဆောင်ရွက်ရင်းနဲ့ပုတ်ပန်းကညီကရွာလေးတယောက်မှာဆိုရင်သာသမီ900ဝေးကွာခဲ့တဲ့မိခင်တယောက်ကပထမကလေးလေးဦးစလုံးကတငယ်နာရောဂါနဲ့တိဆုံးခဲ့ရပြီးတော့နောက်ဆုံးကိုရင်းကြတော့မှဝင်ဆောင်အဟာရဆောင်ရှားမှုအစီအစဉ်အပြင်ဗီတာမင် B1စီးရီးတွေတောက်ပြီးအဲ့ဒီကလေးကျတော့မှပဲB1ချုပ်တဲ့တငယ်နာယောဂါနဲ့မတည်တဲ့အသက်ရှင်နေတဲ့အကြောင်းကိုကျေးဇူးတင်ပြောပြအကျုံရပါတယ်။အဲ့ဒီတော့ကိုယုံကြည်မှုနဲ့ပါဝင်လုပ်ဆောင်ခဲ့တဲ့ပြည်သူ့ကျန်းမာအာရဆောင်ရှားမှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုခင်နိုင်တဲ့အကျိုးကျေးဇူးတွေအတွက်ကိုပို့ပြီးတော့ယုံကြည်အားတက်စေခဲ့ပါတယ်။နောက်မြင်မိတာတစ်ခုကတော့တက်ကြီးရွယ်က ကျွန်တော်ကအားစာအားအတွက်လူကုန်ဒိဋ္ဌာရှိစွာလေးနေနိုင်ကြပါတယ်အချို့အားဖြင့်ပြောရမယ်ဆိုရင်တော့နောင်မွေးဖွားလာမယ်မျိုးဆက်လူတွေကြရင်သူ့ဘဝအစအမိဝန်းနှင်းမှာခဲရဟာရမပြည့်စုံတဲ့အမိဝန်းချတဲ့မျိုးကိုကျွန်တော်ဆုံးရှုံးစေချင်တော့ပါဘူး အဲဒီနေ့ခုနှစ်ခုရှိခုလောက်ပဲအများဆုံးနေထိုင်ခွင့်ရရှိထားကြတဲ့လူ့ဘဝကနာမှာမိယာအသီးသီးမှာလှုပ်ဆောင်နိုင်စွမ်းရှိနေကြတဲ့သူတွေအနေနဲ့လေလူသာအားလုံးရဲ့အသက်အတွက်အရေးကြီးလာတဲ့အာရနဲ့အဲ့ဒီအတွက်လူကုန်ဒိဋ္ဌာရှိစွာအသက်ရှင်နေပါနိုင်မဲ့အစီအစဉ်လေးတွေကိုမိမိတို့နဲ့ထပ်တူသဘောထားပြီးစိတ်ကောင်းနှလုံးကောင်းနဲ့မေတ္တာတစ္ဆာအပြင်နဲ့ပါဝင်လှုပ်ဆောင်ပေးနိုင်က
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းတင်လှည့်ကြေညာပေးပါအောင်ရှင်။
ဥရောပသမဂ္ဂ EU ရဲ့တံခါးရည်ရွယ်မှုကိုချုပ်ပေါက်တဲ့ဆိုပြီးဂျီဘော်ဒါဒေသမှာဖန်ထားတဲ့ UN နဲ့တင်သင်မောဟာတနင်္လာနေ့မှာဂျီဘော်ဒါကနေတင်ထွက်သွားပါပြီ။ဆီးရီးယားကိုရင်းနှံပို့တယ်ဆိုတဲ့တန်တရားနဲ့ဖန်ထားတဲ့တင်မောကိုလွှဲပြောင်းပေးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုဗြိတိသျှပိုင်းဂျီဘော်ဒါဒေသတရားရုံးချုပ်ကပယ်ချပြီးတဲ့နောက်အခုလိုတင်ပေါ်ပြန်ထွက်ခွင့်ရသွားတာပါ။ဆူဒန်သမ္မတဟောင်းအူမာဘယ်ရှီယောအပေါ်အထင်ပြက်ချက်ဆောင်မှုဆိုင်ရာဆွေးဆက်တွေနဲ့ခါတုံမျိုးတို့ကတရားရုံးတစ်ခုမှာဒီကနေ့စပြီးရုံးထုတ်ဆစ်ဆေးပါတယ်။နေ့30ကြာအတိုင်းပြုကိုအုပ်ချုပ်ခဲ့ပြီးဒီကနေ့ EBLA မှာဆက်ဖက်ကောင်းဆောင်တွေကအာဏာသိမ်းထုတ်ချလိုက်တဲ့သမရဘယ်ရှီယားဟာနိုင်ငံငွေကြေးပိုင်ဆိုင်မှုလက်ဆောင်တွေကိုဥပဒေနဲ့အညီမဟုတ်ဘဲလက်ခံရယူခဲ့မှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။ဆော်ဒီအာရေဗျစီကနေဒေါ်လာတန်ပေါင်းများစွာလက်ခံရယူခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေကိုဘယ်ရှီယားကပြောခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတူကတရားရုံးမှာရှောက်ထားပါတယ်။တရုတ်နည်းပညာကော်မတီကြီးဖြစ်တဲ့ဝါဝေးနဲ့စီးပွားရေးမလုပ်ဖို့အမေရိကန်လုပ်ငန်းတွေကိုတားဆီးကန့်သတ်ထားတာကိုအမေရိကန်ဆိုရကနောက်ထပ်ရပ်ပေါင်း90ထပ်ပြီးဆိုင်ငံ့ထားလိုက်ပါတယ်။ဒါပေမဲ့ဝါဝီရဲ့ကုမ္ပဏီခွဲလေးဒါဇင်ဒီဘောက်ကိုတော့ပိတ်ပင်တဲ့စီးရင်ထဲမှာထပ်ထည့်လိုက်ပါတယ်။အမေရိကန်ကုန်သုံးဆဲသူတွေအနေနဲ့ဝါဝီပစ္စည်းတွေကိုဆက်မသွင်းဖို့တိုက်တွန်းထားကြပါပဲ။အခုအပြောင်းအလဲခက်ခဲတိုက်ခိုက်မှုတွေမဖြစ်အောင်အချိန်ပိုလိုတာတိမှတ်ပြုတဲ့အတွက်အချိန်ထပ်ပေးတာလို့ကုသရေးဝန်ကြီးဝန်ကြီးဘူရာရော့စ်ကပြောပါတယ်။စစ်ရောက်စစ်မှုတွေကျူးလွန်နေလို့ဆက်ဆွဲခံထားရတဲ့သတိလင်္ကာဘူဂျိုတူးကိုသတိလင်္ကာကြီးတဲ့ဦးစီးချုပ်ဖြစ်သမရကခန့်အပ်လိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့အီဇန်ဥတုကူဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
Thank you. This program has come to you from the Voice of America, Washington.